မြန်မာနိုင်ငံကိုခြောက်ရကြခီးစဉ်ဖြစ်နေရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်တောမတ်စ်အိုဟေကင်တာနာဟာဒီကနေ့နေပြည်တော်မှာအစိုးရခေါင်းဆောင်အနေနဲ့တွေ့ဆုံခဲ့ပါတယ်။မစ္စတာကင်တာနာဟာလွှတ်တော်ပိုင်းကခေါင်းဆောင်တွေကိုတွေ့ဆုံဖို့ရှိတဲ့အပြင်နိုင်ငံရေးပါတီကခေါင်းဆောင်တွေလူမှုအဖွဲ့အစည်းတွေကပုဂ္ဂိုလ်တွေနဲ့လည်းတွေ့ င်ရှိဝန်ကြီးတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံတွင်းကအခြေအနေတွေအထူးသဖြင့်ဒီဝန်ကြီးဌာနလိုက်သက်ဆိုင်ရာလူခွင့်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့သိရပါတယ်။သူနေပြည်တော်မှာရှိစဉ်တော့ဒီအစိုးရပိုင်းတာဝန်ရှိသူတွေကိုအဓိကထားတွေ့ဆုံမှာဖြစ်တယ်လို့ရန်ကုန်ကုလသမဂ္ဂယုံပညာရေးအရာရှိဦးဝေးဝင်းကပြောပါတယ
်။ဒီနေ့မစ္စတာကေတာနာနေပြည်တော်ရောက်တယ်
။ဟုတ်ကဲ့။
ရောက်ပြီးတော့ရောက်ချင်းမှာနိုင်ငံခြားရေးဒုဝန်ကြီးပေါ်ဒေါက်တာမျိုးမင်းနဲ့တွေ့တယ်ပဲ။နောက်ပြီးတော့ကာကွယ်ရေးဝန်ကြီးဌာနကပုချုပ်ဆာမင်းနဲ့တွေ့တယ်။တခါနေဆက်ဧတပုချုပ်ရေးဝန်ကြီးဌာနပုချုပ်ဒီတွေ့ရတဲ့ဆုံးဒီညနေကပြည်ထောင်ဝန်ကြီးဌာနကဝန်ကြီးနဲ့ပြောစုပြည်အရာဘုချုပ်ကိုနဲ့တွေ့ခဲ့
မစ္စတာကနနာဟာဒီပြီးခဲ့တဲ့2017ဩဂတ်လအတွင်းကနောက်ဆုံးအကြိမ်မြန်မာနိုင်ငံကိုလာရောက်ခဲ့တာပါအဲဒီနောက်ပိုင်းဖြစ်ပေါ်တိုးတက်မှုတွေနဲ့လူခွင့်ရေးအခြေအနေတွေကိုအခုဒီခီးစဉ်အတွင်းမှာအကဲဖြတ်ဖို့ဖြစ်တယ်လို့မြန်မာပြည်မလာခင်မှာမစ္စတာကနနာကကြေညာချက်ထုတ်ပါတယ်လက်ရှိမြန်မာနိုင်ငံတွင်သိသာထင်ရှားတဲ့တိုးတက်ပြောင်းလဲမှုတွေမြင်နေရတဲ့အချိန်ကာလဖြစ်တာမို့လို့အခုလိုဒီမြန်မာသမိုင်းမှာအရေးကြီးတဲ့အချိန်ခါနဲ့တိုက်ဆိုင်ပြီးတော့သူရောက်ရှိလာတာဖြစ်တယ်လို့လည်းပြောခဲ့ပါတယ်။အခုဒီခီးစဉ်တွင်ကလေလာတွေ့ရှိချက်တွေကိုတော့လာမယ့်မတ်လဒီ19ချိန်မြောက်လူခွင့်ရေးကောင်စီကိုအစီအစဉ်တင်သွင်းမှာဖြစ်ပါတယ်။မစ္စတာကင်နနာအနေနဲ့မနေ့ဖြန်နေပြီးတော့မှာပဲဒီလွှတ်တော်ပိုင်းကတာဝန်ရှိသူတွေနဲ့တွေ့လိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီနောက်ရန်ကုန်ကိုသွားပြီးတော့နိုင်ငံရေးပါတီတွေနဲ့အခြားဒီလူမှုအခြေပြုအဖွဲ့စည်းကတာဝန်ရှိပုဂ္ဂိုလ်တွေနဲ့လည်းဆုံတွေ့ဖို့အစီအစဉ်ရှိပါတယ်။မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတဲ့အပြင်ဒီရန်ကုန်ပြင်တိုင်းသာဒေသအချို့ကိုလည်းသွားရောက်လေ့လာလိမ့်မယ်လို့မျှော်လင့်ရပါတယ်။မစ္စတာကနနာဟာဖေဖော်ဝါရီလ9ရက်နေ့အထိမြန်မာနိုင်ငံထဲမှာရှိမှာဖြစ်ပြီးတော့ခီးစဉ်အပြီးမှာတော့သတင်းစာရှင်းလင်းပွဲတစ်ရက်ကိုလုပ်ဖို့အစီအစဉ်လည်းရှိတယ်လို့ကုလသမဂ္ဂပညာရေးရာရှိကပြောပါတယ်။မစ္စတာကင်နနာဟာဒီ2008ခုနှစ်မေလကစပြီးတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဖြစ်တဲ့လူခွင့်ရေးကောင်စီရဲ့ခန့်အပ်ခြင်းခံခဲ့ရတာဖြစ်ပါတယ်။အရင်မြန်မာစစ်ဆေးရကာလတုန်းကဒီမြန်မာအစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်သူဟာဝေဖန်ခဲ့တာကြောင့်မလို့နောက်ပိုင်းကာလတွေမှာမြန်မာနိုင်ငံထဲကိုဝင်ရောက်ခွင့်မရခဲ့ပါဘူး။နောက်ရတားစုရတက်လာပြီးတဲ့နောက်မှဒီပြီးခဲ့တဲ့နှစ်တုန်းကမြန်မာနိုင်ငံတွင်းကိုဝင်ရောက်ခွင့်ပြန်ရပါတယ်။မစ္စတာကနနာအနေနဲ့နိုင်ငံချင်းသားတွေလွတ်လာတာပါဝင်မြန်မာနိုင်ငံတွင်းကအခြားတိုးတက်ပြောင်းလဲမှုတွေကိုကြိုဆိုခဲ့ပေမဲ့လူခွင့်ရေးဆိုင်ရာလှုပ်ဆောင်စရာတွေကြံနေသေးတယ်ဆိုပြီးတော့ထောက်ပြခဲ့ပါတယ်။ကြံနေတဲ့နိုင်ငံချင်းသားတွေကိုလွှတ်ပေးဖို့ပြောခဲ့တယ်လို့ပဲဖွဲ့စည်းထားတဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ရဲ့လွတ်လပ်မျှတမှုကိုလည်းစောင့်ကြည့်မယ်လို့ရင်းကပြောခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်းမှာဖြစ်ခဲ့တဲ့ဆိုးဝါးလာတဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်မှာဒီအာဏာဝင်ဘက်ကဘလူတာဝန်ယူဖြည့်ရှင်းကင်တွယ်မလဲဆိုတာကိုလည်းအခုချိန်ထိအောင်ဒီသက်ဆိုင်ရာကိုတွန်းအားပေးမိကုန်ထုတ်နေသူဖြစ်ပါတယ်ခင်ဗျာ